မြန်မာနိုင်ငံတဝန်းသံဃောင်းစင်းကောက်ယူမဲ့ကိစ္စလောလောဆယ်ရွှေ့ဆိုင်ထားတဲ့ကြောင့်ပြောဆိုမှုတွေရှိနေပေမဲ့အစိုးရကတော့လာမယ့်မတ်လကုန်ကနေဧပြီလ10ရက်နေ့အထိမြန်မာနိုင်ငံအနှံ့မှာသံဃောင်းစင်းကိုကောက်ယူသွားမယ်လို့ကြေညာထားတာပါဒီလိုကြေညာထားပေမဲ့လို့အစိုးရတပ်တွေနဲ့တိုင်းရင်းသားလက်နက်ကိုင်တွေကြားဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ထွက်ပြေးတန်းရှောင်နေကြရတဲ့စစ်ပြေးဒုက္ခသည်တွေနဲ့ပတ်သက်လို့အခုချိန်ထိညွန်ကြားထားတာမျိုးတွေမရှိသေးဘူးလို့ဒုက္ခသည်ရဲရဲကော်မတီတွေကပြောပါတယ်ဒါ့အပြင်မြန်မာနိုင်ငံငြိမ်းချမ်းရေးမရသေးတဲ့ကာလမှာအခုလိုသံဃောင်းစင်းရင်ကောက်ယူမှုတွေကဒုက္ခသည်တွေရဲ့ရတဲ့နဲ့အခွင့်ရေးတွေကိုဆုံးရှုံးနိုင်တယ်လို့လိုင်စာအခြေဆိုင်ကချင်ဒုက္ခသည်များကူညီကယ်ဆယ်ရေးကော်မတီဥက္ကဋ္ဌဦးတွဲပီစာကပြောပါတယ
်။ဒါကျွန်တော်တို့စစ်ပေးဒုက္ခသည်ဆိုတော့ကိုဒေတာကိုရဲ့ဂျွာမှာပြန်ဖို့ဆိုတော့လုံရှုံမှုရှိမှကျွန်တော်ပြန်နိုင်မယ်အရှင်နဲ့သံဃောင်းစင်းနဲ့ပတ်သက်ပြီးမှတော့ကျွန်တော်ဘာမှစဉ်းစားတာမရှိပါဘူး။ကျွန်တော်အမြင်ပေါ်လေတာ IDP ကာလာမှာကျွန်တော်တို့သံဃောင်းစင်းလောက်လာလို့ရှိရင်ကျွန်တော်တို့တော့နိဒာမှုအများကြီးရှိတယ်လို့ကျွန်တော်ဒီလိုပဲယူဆရတယ်။ဘာလို့ဆိုတော့ IDP ကနေကုရက်ကျော်မှာကုပိုင်ဆိုင်တဲ့နေနဲ့အင်ဒီယောစင်းထဲလို့သူတို့လက်ခံလာအဲ့တည်းအများကြီးရှိတယ်ဒါကြောင့်မို့ကျွန်တော်တို့ IDP မှာစင်းကောက်ရင်တော့ကျွန်တော်နိဒာမှုတော့အများကြီးရှိနေပါတယ်
အဲ့ဒီလိုက်စာဒေတာမှာဆိုရင် IDP ဒုက္ခသည်စခန်း၄ခုရှိပြီးတော့ဒုက္ခသည်ဥယေကတော့ 15,000 နီးပါးရှိတယ်လို့လည်းဥတွဲပီစာကပြောဆိုခဲ့ပါတယ်။အလားတူဒုက္ခသည်ဥယေ3နဲ့ချီရှိတဲ့ထိုင်းနယ်စပ်တလျှောက်ဒုက္ခသည်စခန်းတွေမှာလည်းဒီသံဃောင်းစင်းကောက်ယူမဲ့ကိစ္စနဲ့ပတ်သက်ပြီးတာဝန်ရှိသူတွေဘသူကမှပြောဆိုလာတာမရှိသေးဘူးလို့ကရင်ဒုက္ခသည်ရေးရာကော်မတီဥက္ကဋ္ဌဥရောဘတ်ထွေးကလည်းပြောပါတယ်
။ဒုက္ခသည်စခန်းကတော့ကျွရလိုက်ကောက်ဖို့ကသူတို့လည်းစီစီလည်းမရှိဘူး။အဲ့ဒီကိစ္စနဲ့ပတ်သက်လာတော့ခင်ဗျားတို့ကကျွန်တော်တို့ဒုက္ခသည်ချမ်းလည်းပါမှလူချင်းချင်းတကူမှမလာဘူ
းအရင်ကတော့ဒီသံဃောင်းစင်းကောက်ယူမှုနဲ့ပတ်သက်ပြီး KNU ကရင်မျိုးသားစည်းရုံးကနေသူတို့ထိန်းချုပ်ရနေမြေမှာရှိတဲ့လူတွေကိုသူတို့ကိုယ်တိုင်ကောက်ယူခွင့်ပြုဖို့အစိုးရကိုတောင်းဆိုထားခဲ့တာပါထိုင်းနယ်စပ်တလျှောက်မှာဆိုရင်ကရင်ဒုက္ခသည်စခန်းစုစုပေါင်း9ခုထိရှိပြီးဒုက္ခသည်ဥယေကတော့ 13,000 ကျော်ရှိတယ်လို့ဆိုပါတယ်။ဒါအပြင်တခြားတိုင်းရင်းသားဒုက္ခသည်စခန်းတွေလည်းရှိနေတာဖြစ်ပါတယ်။တခါထိုင်းနိုင်ငံရောက်မြန်မာရွှေ့ပြောင်းအလို့သမားတွေကြားမှာတော့တချို့လည်းဒီသံဃောင်းစင်းကောက်ယူမဲ့ကိစ္စနဲ့ပတ်သက်ပြီးပြန်သင့်မပြန်သင့်ဒွိဟဖြစ်နေကြတယ်လို့ FDUB မြန်မာနိုင်ငံအလို့သမားသက်မကများအဖွဲ့ချုပ်ကပြောပါတယ်။ဘန်ကောက်မှာရှိတဲ့မြန်မာတန်ယုံကအလို့သမားရေးတာဝန်ခံဦးကျော်ကျော်လွင်ကတော့မြန်မာလုံသမားတွေအနေနဲ့ပြန်စရာမလိုတဲ့အကြောင်းသူတို့ကိုပြောဆိုထားတယ်လို့ FDUB မဟာချိုင်ဒေတာတာဝန်ခံကိုဖိုးခွားကပြောပြပါတယ
်။ဘောင်စင်းရင်ကြတော့ဦးကျော်ကျော်လည်းတို့ပြောတာပေါ့နော်။ကိုကမြန်မာနိုင်ငံသားဖြစ်တယ်။မြန်မာနိုင်ငံသားဖြစ်ရတာနဲ့ကိုကပြည်ပမှာလုပ်ငန်းစားတော့နေတယ်။မြန်မာပြည်မှာဟိုဘောဘယ်လိုပြောမလဲ။မြန်မာပြည်မှာမိသားစုဝင်တွေတန်ခဲ့တယ်လို့ပြောတယ်။ဒီလိုကနေပြီးတော့ဖိန်ပေးလို့ရတယ်ပေါ့နော်။အဲဒီဘောင်စင်းစင်းကိုဖိန်ပေးလို့ရတယ်ဆိုတဲ့နေထားလေးတော့ရှိပါ
ဘဟုသံဃောင်းစင်းရင်ကော်မရှင်ဥက္ကဋ္ဌလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနပြည်ထောင်စုဝင်ကြီးဦးခင်ကြီးကတော့ VOA မြန်မာပိုင်းနဲ့တီးတန့်တွေ့ဆုံမေးမြန်းခန်းအတွင်းသံဃောင်းစင်းရင်ကောက်ယူသွားမဲ့ပုံစံနဲ့ပတ်သက်ပြီးအခုလိုပြောခဲ့ပူပါတယ်
။တော့ကောက်မဲ့စနစ်ကကျွန်တော်တို့ကဟိုအတားစား၄မျိုးခွဲလိုက်ပါလို့တက်ကအိမ်တော်စုတွေကိုကောက်မှာအိမ်တော်စုကအိုးနဲ့အိမ်နဲ့မိသားစုနဲ့နေတဲ့လူတွေပေါ့နော်။အဲ့ဒီဟာတွေကိုတော့ကောက်ကွက်တွေဖွဲ့ပြီးတော့စင်းကောက်တဲ့စနစ်နဲ့လုပ်မယ်။ဒုတိယကအဖွဲ့အစည်းကိုကောက်တာပေါ့အဖွဲ့အစည်းဆိုတာကျွန်တော်တတ်မတော်လို့ရက်တာဖွဲ့လို့ဟလာကျွန်တော်တို့ဒီအချင်းတော်လို့လို့လူငယ်ခရာတို့လို့ဘာသာရေးဆောင်တို့စသည်ဖြင့်ပေါ့နော
်
အဲဒီလိုဟိုတယ်တို့မော်တယ်တို့ဒီလိုဟိုခေါင်းဆောင်တက်ကအောက်မှာစုစုစီစီရှိနေတဲ့ဥပမာအိမ်ပဲရှိတဲ့ဟာပေါ့ဗျာနော်ဒီလိုအဖွဲ့အစည်းမျိုးကောက်တက်စနစ်ရှိတယ်တတိယကတက်တော်ထဲမှာနေတဲ့လူတွေဒါလည်းကျွန်တော်ထင်တယ်တသန်းနီးပါးလောက်ရှိမယ်လို့ကျွန်တော်အကြံပြန်ပြင်တင်ကြရမှန်းတယ်ပေါ့အဲ့ဒါကိုတက်တော်အရာရှိတဲ့ကောက်တက်စနစ်ရှိတယ်နောက်တစ်ခုကအင်ဂျီယာကြီးခုနအတီးရမရှိတဲ့ပုဂ္ဂိုလ်များပေါ့တော့တောင်းကြစားတော့တမအပါဝင်အဲ့ဒါတွေလည်းကောက်တယ်အဖွဲ့စည်းရတယ်လို့ကျွန်တော်ကွဲပြီးကောက
်မတ်လကုန်ကနေဧပြီလ10ရက်နေ့အထိကောက်ယူမယ်ဒီသံဃောင်းစည်းရင်အစီအစဉ်ဟာဆိုရင်နှစ်ပေါင်း30ကျော်ကာလအတွင်းမှာပထမဦးဆုံးအကြိမ်ပြန်လဲကောက်ယူမှုလည်းဖြစ်ပါတယ်ရှင်